နိုင်ငံရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်အခုတော့အလို့သမားတွေအတွက်သတင်းကောင်းတစ်ပုဒ်ကိုတင်ပြခြင်းပါတယ်ထိုင်းနိုင်ငံမှာအလို့သမားတဦးရဲ့အနေဆုံးတစ်နေ့လိုအားကားကိုဘတ်330ကနေ336ဘတ်အထိတိုးပေးလိုက်ဖို့အတွက်ထိုင်းအလို့သမားဝန်ကြီးဌာနကဆုံးဖြတ်လိုက်ပါတယ်လုပ်ငန်းအမျိုးအစားလိုက်အဆင့်10ဆင့်ခွဲထားပြီးတော့ချွန်ဘူရီနဲ့ဖူကက်ခရိုင်တွေမှာအခုတိုးပေးတဲ့လိုအားကားအတိုင်းရကြမှာဖြစ်ပေမဲ့ထခရိုင်မှာတော့မရဘူးလို့ပြောပါတယ် VOA သတင်းတော့မအေးမာကရှင်းပြမှာပ
ါထိုင်းနိုင်ငံတွင်းမှာအခြေခံအလုပ်သမားတဦးရဲ့တနေ့လုပ်အားကကိုဘတ်ငွေ336ဘတ်အထိတိုးမြှင့်ပေးဖို့ဆုံးဖြတ်လိုက်ကြောင်းထိုင်းအလုပ်သမားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ခဲ့ပါတယ်ထိုင်းအလုပ်သမားရေးဝန်ကြီးဌာနဘက်ကပြောရေးဆိုခွင့်ရှိသူနိုင်စုတီစုကိုဆိုးကတော့ထိုင်းဘာသာနဲ့အခုလိုပြောဆိုသွားပါတယ
်
အလို့သမားတွေရဲ့လုံအားကတုံ့ပြန်ပေးဖို့ဆုံးဖြတ်လိုက်တာဟာအာရှနိုင်ငံတွေရဲ့စံချိန်စံညွန့်နဲ့အညီရရှိအောင်လုံအားကတိုးပေးလိုက်တာဖြစ်တယ်ဆိုပြီးပြောဆိုသွားတာပါလုပ်ငန်းအမျိုးအစားလိုက်လေဘယ်10ခုခွဲပြီးတနည်းလုံအားကကိုတုံ့ပြန်ပေးတော့မှာဖြစ်တယ်လို့လည်းဆိုပါတယ်လုံအားကအများဆုံးရရှိမဲ့ခရိုင်တွေကတော့ချွန်ဘူရီခရိုင်နဲ့ဖူကက်ခရိုင်တို့ဖြစ်ပြီးတနည်းကို336ဘတ်အထိရရှိမှာဖြစ်ပြီးထိုင်းတောင်ပိုင်းခရိုင်နေဖြစ်တဲ့နာရာတီဝါနဲ့ဖတ်တနီစတဲ့နေရာတွေမှာတော့အနည်းဆုံးလိုအားကဟာ313ဘတ်ထိတော့ရရှိမှာဖြစ်ပါတယ်။ကျန်တဲ့ခရိုင်အများစုကတော့336ဘတ်ထိတိုးပေးထားပါတယ်။ဒီဆုံးဖြတ်ချက်ကိုထိုင်းလွှတ်တော်ကအတည်ပြုမယ်ဆိုရင်တော့2020ခုနှစ်ဇန်နဝါရီလကနေစတင်အသက်ဝင်မှာဖြစ်ပါတယ်။တက်ခရိုင်မဲဆောက်မြို့အခြေစိုက်ရောင်ကြီးဦးအလုသမားအဖွဲ့ရဲ့ရုံးတာဝန်ခံဦးမိုးကျော်ကတော့တက်ခရိုင်ထဲမှာတော့ဥပဒေပါလိုအားကပေးတဲ့စက်ရုံတွေနှဲပါနေသေးကြောင်းအခုလိုပြောပါတယ်။
ဒီမဲဆောက်ဒေတာတွင်ထဲမှာရှိတဲ့လုပ်ငန်းကုန်တွေရဲ့အတိအမှလုံးလုံးခံနေတဲ့လူသမားအများစုကတော့အစိုးရထိုင်းအစိုးရပြလူသမားဦးဌာနပြထမ်းထားတဲ့330ဘက်ကိုဟိုရတဲ့လူသမားဦးရနင်းနေပါပြီအခုနောက်ထပ်ဆက်ပြီးတော့တိုးမယ်ဘောလေး330တင်ဆက်တိုးမယ်အခြေအနေကလည်းဒါရှိသောလူသမားတွေအတွက်အခွင့်အလမ်းကောင်းဆိုရင်တော့ညာလည်းပဲဒေတာတွင်ထဲမှာရှိတဲ့စက်ရုံလုပ်ငန်းကုန်တွေရဲ့ထဲမှာရှိတဲ့ရင်းနှီးမြှုပ်နှံတဲ့လုပ်ငန်းရှင်တွေအနေနဲ့လိုက်ပါဆောင်ရွက်မှုဒီဥတွေတိုင်းပေးဆောင်တဲ့လူအကပေးဆောင်မှုတွေရှိမရှိတော့ဆိုတာစောင့်ကြည့်အောင်ပါ
ထိုင်းမြန်မာနယ်စပ်ဖြစ်တဲ့တက်ခရိုင်မှာတော့မြန်မာရွှေပြောင်းလို့သမား9သိန်းထက်မနည်းရှိနေတာပါထိုင်းနိုင်ငံထဲမှာ2019ခုနှစ်အတွင်းမှာစက်ရုံတွေပိတ်လို့အလုပ်သမားတချို့ဟာနေရပြန်ရတဲ့အခြေအနေရှိနေတယ်လို့ထိုင်းနိုင်ငံမှာအလုပ်ကအခွင့်အလမ်းတွေရမလားဆိုတဲ့မျှော်မှန်းချက်တွေနဲ့ထိုင်းနိုင်ငံထဲကိုနေစဉ်ဝင်ရောက်လာနေကြသူတွေလည်းအများအပြားရှိနေသေးဖြစ်ပါရဲ့ရှင်